စီးရတဲ့ကံအရှိမြောက်ပိုင်းကတိုက်ပွဲတွေအတွင်းအစ္စလာမ်စစ်သွေးကြောင့် IS အဖွဲ့ကပြင်းပစွဲဖမ်းဆီးသွားတဲ့ Assyrian Korean ဘာသာဝင်ကိုယ်စားလှယ်ကိုပြန်လည်ပေးဖို့ American ပြည်အောင်စုကအင်ကန်နီမှာတန်းဆိုလိုက်ပါတယ်။ American နိုင်ငံသားဌာနပြောခွင့်ရဂျန်ဆာကီကတိုက်ခိုက်မှုတွေကိုရှုံချလိုက်ပြီးစစ်သွေးကြောင့်တွေအနေနဲ့သူတို့ဖမ်းထားတဲ့ရသားတွေအလုံးကိုလွတ်ပေးရမယ်လို့တောင်းဆိုလိုက်ပါတယ်။ဒါအပြင်စီးရီးယားအစိုးရတပ်ကကျန်းဖက်တိုက်ခိုက်တာတွေဆက်လုပ်နေတာကိုလည်းပြောခွင့်ရဂျန်ဆာကီကအလေးထားပြောသွားပါတယ်။သုံးနှစ်နီးပါးကြာနေပြီဖြစ်တဲ့စီးရီးယားပြည်တွင်းစစ်အတွက်နိုင်ငံရေးအရာအဖြစ်ခုရှာဖို့အမေရိကန်ပြည်အောင်စုကအခိုင်အမာဆက်ရှိနေစေတယ်လို့သူကပြောပါတယ်။ဒီပြည်တွင်းစစ်ကြောင့်လူနှစ်သိန်းကျော်သေဆုံးရပြီးပါပြီ။ဟက်ဆာကီရက်ကခါဘာဒေသမှာတနင်္လာနေ့တိုက်ပွဲတွေဖြစ်ခဲ့ပြီးတဲ့နောက်ဒေသခံအများအပြားကို IS တွေကြတွေကပြန်ပြီးဆက်သွားတယ်လို့ဗြိတိန်ခြေဆိုင်ဆီးရီးယားလူခွင့်အခြေအနေဆောင်ကြည့်လေ့လာရေးအဖွဲ့ကပြောပါရဲ YPG လို့ခေါ်ကြတဲ့ Cardiff လူထုကာကွယ်ရေးတပ်ဖွဲ့နဲ့ SCRIA နဲ့ပူးရဲပြီး IS စစ်သွေးကြောင့်ရဲ့ထိုးစစ်ကိုခုခံတိုက်ခိုက်တဲ့တိုက်ပွဲတွေအတွင်းတပ်ဖွဲ့ဝင်များသာသေဆုံးသွားတယ်လို့ဒေတာရင်းလက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ Syria စစ်ကောင်စီကပြောပါရဲခင်ဗျာ